ပလတ်စတစ်စွန့်ပစ်ပစ္စည်းတွေတင်သွင်းမှုကိုလုံးဝပိတ်ပင်ဖို့အာဆီယံခေါင်းဆောင်တွေကိုတဘာဝဝန်ကျင်ထိန်းသိမ်းရေးသမားတွေကတောင်းဆိုလိုက်ကြပါတယ်။အရှိတောင်အာရှဟာကမ္ဘာပေါ်မှာပလတ်စတစ်စွန့်ပစ်ပစ္စည်းတွေစုပြုံရနောက်ဆုံးပေါ်ဒေတာဖြစ်လာနေတဲ့အတွက်ဒါကိုစုပေါင်းဟန့်တားကြရမှာဖြစ်တယ်လို့ဆိုပါတယ်။သတင်းတောက်စွန်ဘော်ပီတာဘန်ကောက်မြို့ကနေသတင်းပေးပို့ထားတာကိုဦးကျော်စံသားကပြောပြပေးပါမယ်ရှင်
။အရှိတောင်အာရှဒေတာကိုကမ္ဘာအမိုက်ပုံကြီးဖြစ်အောင်လုပ်နေတဲ့ပလတ်စတစ်နဲ့အီလက်ထရောနစ်စွန့်ပစ်ပစ္စည်းတွေဝင်ရောက်လာနေတဲ့ကိစ္စကိုစုပေါင်းဟန်တားကြဖို့ဒေသတွင်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကဘန်ကောက်မှာပြုလုပ်မဲ့အာဆီယံထိပ်ပြီးဆွေးနွေးပွဲမတိုင်ခင်အစိုးရတွေကိုတိုက်တွန်းနေကြပါတယ်။ဖော်ဝင်ဆယ်နိုင်ငံရှိတဲ့အာဆီယံရဲ့အလှကြဥက္ကဋ္ဌထိုင်းနိုင်ငံကလက်ခံကျင်းပမဲ့ဒီထိပ်ပြီးဆွေးနွေးပွဲမှာအဓိကဆောင်ဖို့ကတော့ Advancing Partnership and Sustainability ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးနဲ့အတွန့်စီခံရေးဖြစ်ပါတယ်။သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကတော့ဒီအထက်မှာအရေးကြီးတဲ့ကိစ္စတည်းကကင်းမဲ့နေတယ်လို့ဆွေးနွေးကြပါတယ်။တာရာဘွန်ကမ်စရီဟာ Greenpeace Thailand ရဲ့အဖွဲ့ဝင်တူဖြစ်ပါတယ်
။ဆွေးနွေးမဲ့အကြောင်းအရာတွေထဲမှာဒီဒေတာရင်ဆိုင်နေရတဲ့စွန့်ပစ်ပစ္စည်းအယောင်းဝယ်ကိစ္စမပါတဲ့အတွက်ကျမတို့အနေနဲ့တိတ်အံ့အားတင်ပြီးစိတ်ပြက်ရပါတယ်
။ဆက်စွန့်နေပေါင်းများစွာတရုတ်ပြည်ဟာကမ္ဘာပေါ်မှာပလတ်စတစ်စွန့်ပစ်ပစ္စည်းအများဆုံးတင်သွင်းခဲ့တဲ့နိုင်ငံဖြစ်နေခဲ့ပြီးဒီတင်သွင်းမှုကို2019မှာတရုတ်နိုင်ငံရုတ်တရက်ရဆိုင်လိုက်ပြီးတဲ့နောက်စွန့်ပစ်ပစ္စည်းတွေကိုသီးခြားရွေးထုတ်ပြီးထပ်ဆင့်ပြန်ဖြူရတဲ့နေရာမှာလောက်အားဈေးပေါ်ပြီးစီကံမတင်ကြတဲ့အစ်တောင်အာရှဒေသဟာသိပ်ပြီးတော့တွင်ကျယ်လာခဲ့ပါတယ်။တရုတ်ကပိတ်ပင်လိုက်တဲ့အတွက်ဒီအမှိုက်တွေဟာအာဆီယံကိုစုပြုံဝင်ရောက်လာတယ်လို့ Greenpeace Thailand အဖွဲ့ဝင် Senior Advisor Silkara ဆိုပါတယ်။စွန့်ပစ်ပစ္စည်းတွေကတချို့ကိုပြန်လဲအဆုံးချနိုင်ပြီးတော့ဖုံဖြူစဲနိုင်ငံတစ်ခုရဲ့ကုန်ထုတ်လုပ်ငန်းမှာအပြည့်နိုင်ပေမဲ့အများစုအထူးသဖြင့်တရားမဝင်မှန်ကိုတင်သွင်းလာတဲ့ဟာတွေနောက်ပြီးတော့ပုံမှားရိုက်ပြီးတင်သွင်းလာတဲ့ပစ္စည်းတွေကတော့အဆုံးမကျတဲ့အပြင်ဒါတွေကိုမိချုပ်ပြရတဲ့အတွက်အန္တရာယ်ဖြစ်စေတဲ့ဓာတုဓာတ်ငွေတွေကြောင့်ပတ်ဝန်းကျင်ထိခိုက်စေတယ်လို့ဆိုပါတယ်
။စွန့်ပစ်ပစ္စည်းအယောင်းဝယ်လုပ်တာဟာပတ်ဝန်းကျင်နဲ့လူမှုရေးအရာတရားမျှတမှုမရှိပါဘူး။စွန့်ပစ်ပစ္စည်းတွေဘယ်ရောက်ရောက်လူတွေကိုထိခိုက်စေနိုင်ပါလဲ။တကယ်တော့ဒါဟာစွန့်ပစ်ပစ္စည်းမှန်ကိုရောင်းဝယ်ရေးဖြစ်ပါတယ်။
အခုအခါမှာတော့တချို့နိုင်ငံတွေကဒီစွန့်ပစ်ပစ္စည်းတွေကိုပြန်ပို့တာတွေကိုစလုပ်လာနေကြပါပြီ။ဒါပေမဲ့တချို့ကသူတို့အမိုက်ကိုသူတို့ပြန်လက်မခံလို့ကြပါဘူး။ကနေဒါနိုင်ငံဟာဆိုရင်မလေးရှားကပြန်ပို့တဲ့အမိုက်တွေကိုလက်မခံဘူးလို့ညင်းဆိုတဲ့အကြောင်း Reuters သတင်းတပုတ်ကဖော်ပြခဲ့တာတွေ့ရပါတယ်။အာဆီယံနိုင်ငံတချို့ဟာမနစ်ကဒီလိုပိတ်ပင်လိုက်ပေမဲ့မလေးရှား၊မြန်မာ၊ထိုင်း၊ဗီယက်နမ်၊အင်ဒိုနီးရှားစတဲ့နိုင်ငံတွေစီမှာတော့တတိယနဲ့တိုးဝင်လာနေတယ်လို့လည်း Greenpeace အဖွဲ့ကဆိုပါတယ်။ဒါကြောင့်လည်းအာဆီယံအနေနဲ့တညတညစူပေါင်းလှုပ်ဆောင်ဖို့လိုအပ်တယ်လို့ Greenpeace နဲ့တခြားပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကပြောနေကြတာဖြစ်ပါတယ်။အာဆီယံဆယ်နိုင်ငံတို့ဟာအန္တရာယ်ဖြစ်စေတဲ့စွန့်ပစ်ပစ္စည်းရွှေ့ပြောင်းမှုတားဆီးပိတ်ပင်ရေးဆိုင်ရာ1989စွန့်ပစ်ချက်ကိုလက်မှတ်ရေးထိုးခဲ့ကြပြီမဲ့အဲဒီစွန့်ပစ်ချက်ထဲမှာပလတ်စတစ်ကိုပါထည့်သွင်းထားတဲ့ပြင်ဆင်ချက်ကိုတော့ဘရူနိုင်းအင်ဒိုနီးရှားနဲ့မလေးရှားတို့ကပဲလက်ခံခဲ့ကြတယ်လို့ Greenpeace မလေးရှားအဖွဲ့ဝင် Hanky Shung ကဆိုပါတယ်
။ဒါဟာမလေးရှားပြဿနာ၊ကနေဒါပြဿနာ၊အမေရိကန်ပြဿနာ၊ဖိလစ်ပိုင်ပြဿနာရေလို့မဟုတ်ပါဘူး။အာဆီယံတစ်ဖွဲ့အလုံးရဲ့ပြဿနာဖြစ်ပါတယ်။ပြင်မနိုင်ငံတွေစီကစွန့်ပစ်ပလတ်စတစ်ပစ္စည်းတင်သွင်းမှုကိုပိတ်ပင်ဖို့ပူးတွဲကြေညာချက်တွေချက်ချင်းထုတ်ပြန်ဖို့လိုအပ်ပါတယ်
။အခုအာဆီယံထိပ်သီးဆွေးနွေးပွဲကိုလက်ခံစီစဉ်တဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့ပလတ်စတစ်စွန့်ပစ်ပစ္စည်းတင်သွင်းမှုပိတ်ပင်ရေးအတွက်ညှိနှိုင်းလှုပ်ဆောင်ဖို့လမ်းဖွင့်ထားတယ်လို့ပြောပါတယ်။သို့တော်လည်းဒီလိုလုံးဝပိတ်ပင်လိုက်တာဟာတစ်ဖက်မှာလည်းပဲတိုင်းပြည်ရဲ့ကုန်ထုတ်လုပ်ငန်းပိုင်းမှာထိခိုက်စေနိုင်တယ်လို့တချို့ကတွက်နေကြတာပါ။ပတ်ဝန်းကျင်ထိခိုက်မှုကိုပြစ်ပယ်ပြီးစီးပွားရေးကိုသာဦးစားပေးနိုင်ရမယ်ဆိုရင်တော့အဲ့ဒီစီးပွားရေးအခြေအနေဟာလည်းသိမကြခင်မှာထိခိုက်ပြက်ပြားလာလိမ့်မယ်လို့သုံးသပ်သူတွေကတော့ထောက်ပြနေကြကြပါခင်ဗျာ။